ိုင်းမြန်မာနေဆက်ကဒုက္ခသည်စခန်းတွေထဲမှာကိုယ်ဆန္ဒနဲ့ကိုမြန်မာပြည်နေရက်ကိုပြန်ကျင်ကြသူတွေကိုကူညီပေးနိုင်ရေးရုံးခန်းတချို့ကိုမကြခင်ဖွင့်လှစ်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြင်ဆင်နေတာနဲ့ပတ်သက်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြမှာပါရှင်
ထရီပါနေဆက်ဒုက္ခသည်စခန်းတွေထဲမှာကိုယ်သဘောဆန္ဒနဲ့ကိုယ်နေရရင်ကိုပြောင်းရင်ကြတဲ့ဒုက္ခသည်တွေအတွက်လူအပ်တဲ့သတင်းချက်လက်တွေကူညီပေးနိုင်မှုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကစူးစမ်းနေရပါ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM တို့ပူးပေါင်းပြီးတော့ထရီပါနေဆက်ကဒုက္ခသည်စခန်းအားလုံးမှာ Voluntary Repatriation Center လို့ခေါ်တဲ့ကိုယ်သဘောနဲ့ကိုယ်နည်းရရင်ပြန်လို့သူတွေအတွက်တရင်ချက်လက်တွေနဲ့အထောက်ပံ့တွေပေးနိုင်မယ့်ရုံးငန်းတချို့ကိုဒီလရဲမှာစပြီးတော့ဆောက်လုပ်ဖွင့်လှစ်သွားဖို့အစီအစဉ်နေတာပါအခုအစီအစဉ်ဟာဒုက္ခသည်တွေကိုနည်းရရင်ပြန်ဖို့တွန်းအားပေးတာမျိုးမဟုတ်တလို့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေရှင်းရှင်းလင်းလင်းနားလည်စေဖို့အတွက်လည်းလက်ကမ်းစာဆောင်တွေဖြန့်ဝေပေးနေတယ်လို့ခင်ဒုက္ခသည်များဆိုင်ရာကော်မတီ KRC ကတာဝန်ရှိသူတို့ဖြစ်တဲ့ဒေါ်ဘလူးမင်နိုက်ကပြောပါတယ
်အခု UNHCR လုံးမဲ့ Center ဆိုတာကတော့volunteer ပြန်ဆင်းတဲ့လူတွေအတွက်တက်တက်ပဲသူလှုပ်ထားတာဖြစ်တယ်ဆိုတာတော့သိချသိသိချင်းတယ်ပေါ့နော်ဒီပြောင်းဖို့သွန်းဖို့တာမျိုးမဟုတ်ပါဘူးအဲဒါပြောင်းဖို့ရန်အတွက်လည်းသွားပြီးပြင်ဆင်ပေးတယ်လည်းမဟုတ်ဘူး minutes ဆန်တာအများပြောင်းမယ်ဆိုတဲ့လူတွေကတတိယအချက်နဲ့သိချင်တဲ့အကြောင်းအရာတွေမြင်များနိုင်လို့အချိန်လေးဖြစ်ဖို့အတွက်ထားမယ်ဆိုတဲ့ရည်ရွယ်ချက်ပဲပေါ့နော်
မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအယက်သားအစုအယတက်လာခဲ့ပြီးတဲ့နောက်နေဆက်ဒုက္ခသည်စခန်းတွေကနေနေရရင်းကိုပြောင်းရင်ကြတဲ့ဒုက္ခသည်တွေလည်းရှိလာနေရပါဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့နေရရင်းမှာပြောင်းလဲအခြေချနေထိုင်နိုင်မယ့်အနေအထားတော့မရှိသေးဘူးလို့ဒေါ်ဘလူးမင်နိုက်ကပြောပါတယ
်အခုအခြေအနေထိတော့ကျမတို့ဒုက္ခသည်ကိုယ်တိုင်မဆိုနဲ့နိုင်ငံတော်အစိုးရကနေအထူးသဖြင့်မနော်ဒီနိုင်ငံတော်တိုင်မင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်စီကိုယ်တိုင်ကပြည်တိုင်းပြည်တစ်ပြည်လုံးအတိုင်းနိုင်ကြီးလိုက်ရင်လည်းဒုက္ခသက်များပြန်လာဖို့အဆင်မရှိသေးတဲ့အနေအထားမှာရှိနေတယ်လို့သူကစွန့်မွေလင်းလင်းနဲ့ဥစားတေချာပြောခဲ့တာပေါ့နော်ထိုင်းနိုင်ငံမှာရောက်လာတဲ့အချိန်မှာကျမတို့ကလည်းအဲ့ဒီအတိုင်းမှာပဲသူမပြောခင်နဲ့ကျမတို့ကပြန်လို့အချိန်လေးတစ်ခုကမပေးသေးဘူးဘာဖြစ်လဲဆိုရင်ပြန်မယ်ဆိုလို့ရှိရင် KRC ရဲ့ stand ပေါ့နော်ဒီတနိုင်ငံလုံးဆောင်တဲ့အပြစ်ခရဆဲရင်းနဲ့ပြန်တဲ့ဒေသအခြေအနေမှာငင်းချင်ရရှိတယ်ဆိုလို့အပြစ်ခရာဆဲမှုရှိတယ်ဆိုရင်အဲ့ဒါမျိုးနောက်ပြီးတော့ဒီပြန်နေဆုံးလို့ရှင်လည်းပဲလုံဆုံစိတ်ချတဲ့နေရာမျိုးမြင်မြုပ်မှန်းပြီးဝေးတဲ့နေရာမျိုးပြီးဝေးတဲ့အခါမျိုးနောက်ကပြန်လို့ရှင်လည်းလူကြွေးချိုးဖောက်တဲ့အခြေအနေမျိုးလုံးဝမရှိရဘူးပြန်လို့ရှင်လည်းထိုက်သိနေမြင်နေရတဲ့တမွေမုံတောင်လောက်ကဲဆောက်တော့ဖို့အခြေအနေမျိုးနောက်ပြန်လို့ရှင်လည်းပဲဘသူမှရတုံးအောင်မဟုတ်ဘဲနဲ့မိမိရဲ့ဆန္ဒအကြောင်းပြန်ဖို့အဲ့ဒါတွေကအစားရှိထားတယ်ပေါ့နော်။ဒါကြောင့်မို့ကျမတို့ CRC အနေနဲ့ဒီနေ့အထိကပြန်မို့အခြေအနေကမတော်သေးဘူးမရောက်သေးဘူးလို့တော့ကျမတို့ကရပ်တည်ထားတာပေါ့
။ညီမတို့ညီအစ်ကိုလက်နက်ကန်ဖိပတ်ခါတွေကြောင့်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေရှိရာကိုတိမ်းရှောင်ထွက်ပြေးလာကြတဲ့ဒုက္ခသည်တသိန်းကျော်ရှိပါတယ်။ဒီဒုက္ခသည်တွေဘေးရန်ရဲ့ကင်းကင်းတဲ့တိုင်းမျိုးကိုပြန်လာနိုင်ဖို့အတွက်မြန်မာဆွေရနဲ့ UNHCR အဖွဲ့တို့ပူးပေါင်းကြိုးပမ်းနေတဲ့အကြောင်းနဲ့မြန်မာဆွေရကပြောဆိုထားတာပါ။နိုင်ငံတော်ထိုင်းမြန်မာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒုက္ခသည်တွေဘေးကင်းရေးနဲ့ပြန်လာနိုင်ဖို့မှာပြည်လဲထူထောင်ရေးအစီအစဉ်တွေကိုအချိန်ယူဆောင်ရွက်ရအောင်မှာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လတုန်းကသူ့ရဲ့ထိုင်းနိုင်ငံခီးစင်အတွက်မှာပြောသွားခဲ့ပါတယ်ရှင်